Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ FBI ကိုလိန်ညာခဲ့ကြောင်းဝန်ခံထားတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ရဲ့လောက်ရတွေကဥပဒေနဲ့ညီညွတ်တယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။နောက်ကမ္ဘာတဝှမ်းရွှေပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကလည်းအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့အာဖဂန်နစ္စတန်နိုင်ငံက IS တွေရဲ့ရန်ကနေတစ်ဖက်တစ်လမ်းကအကာအကွယ်ပေးနေကြတဲ့ဒေသန္တရရဲတပ်ဖွဲ့အကြောင်းနဲ့အတူနားဆင်ကြပါမှာက။အ
ောင်မြင်တဲ့ခီးစဉ်ဖြစ်လာနိုင်တယ်လို့ထင်တယ်။ဘာဖြစ်လို့ဆိုတော့ဒီနေ့မြန်မာနဲ့အခုဘယ်လိုဖြစ်တယ်လဲဆိုတော့လက်ဖက်ကလေးကတယောက်ကိုတယောက်လိုအပ်နေတယ်လေမြန်မာဘက်ကလည်းဒီနိုင်ငံရဲ့ကာကွယ်ပေးမှုတွေငြင်းငြင်းရေးမှဝင်ပြီးတော့ကူညီ
ပေးမြန်မာရေးလက်လာတုံးသက်သူဦးစီသူအောင်မြင့်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုညွှန်ရမြို့ရဲ့ခရစ်စမတ်အားလရဲ့အရာဒီပြင်ဆင်မှုအကြောင်းတခါကဘာတဝမ်းဆင်းမြင့်ကြောင်ထိုးကြတဲ့အလေအထအကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။ American သမ္မတ Donald Trump ကသူ့ရဲ့သမ္မတတာဝန်အလွှဲပြောင်းကာလအတွင်းအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ရဲ့လိုရက်တွေဟာဥပဒေနဲ့ညီညွတ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ဘိုချိုကြီးဖလင်းကဒုတိယသမ္မတနောက်ပြည်တော်စုစုံစမ်းစစ်ဆေးရေးဖြူရို FBI ကိုလိန်ညာခဲ့တဲ့အတွက်ကြောင့်ဖယ်ရှားပစ်ခဲ့တာလို့သမ္မတထရန့်ကပြောပါတယ်။ဒီလိုလိန်ညာခဲ့တယ်ဆိုတာကိုလည်းသူကဝန်ခံခဲ့တယ်လို့ပြောပါတယ်။တရားဥပဒေနဲ့ညီညွတ်ပြီးဖုံးကွယ်ထားစရာမလိုတဲ့ကိစ္စကိုလိန်ညာခဲ့တာဟာရှက်စရာကောင်းတယ်လို့လည်းသမ္မတထရန့်ကနယူးယောက်မြို့က Republican ရန်ပုံငွေပွဲအတွင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။FBI ဝန်ထမ်းတွေကိုလိမ့်လဲခဲ့တယ်ဆိုတာကို Mr. Flynn ကပြီးခဲ့တဲ့တောက်ချာနေမှာဝန်ခံပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုနှောက်ယှက်ခဲ့မှုနောက် Trump ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်ခဲ့မှုဆွဆွဲချက်တွေကိုဆန့်စစ်နေတဲ့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်း Mr. Flynn ကသဘောတူခဲ့ပါတယ် Mr. Flynn ကအပြစ်ရှိကြောင်းဝန်ခံပြောဆိုပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်နေမနေ့စနေနေ့အစောပိုင်းမှာတော့သမ္မတထရန့်ကသူ့ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကမှပူးပေါင်းကြံစည်တာလုံးဝမရှိဘူးဆိုပြီးတော့ပြောဆိုပါရတယ်။2016ခုနှစ်ဒီဇင်ဘာလအတွင်းအမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးဆာဂေးဂီလ်ရဲ့တီးတန့်တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီး FBI ကိုလိန်ညာပြောဆိုခဲ့ပါတယ်ဆိုတာကိုအသက်59နှစ်အရွယ်အငိမ့်စားဗိုလ်ချုပ်ကြီးဖလင်းကဝါရှင်တန်ကပြည်ထောင်စုတရားရုံးမှာဝန်ခံခဲ့တာဖြစ်ပါတယ်။
အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းရေးအဖွဲ့မှတာဝန်ပေးထားတဲ့ FBI အရာရှိဟောင်းကိုဒီစုံစမ်းစစ်ဆေးမှုကနေဖယ်ရှားလိုက်ပါတယ်။ Peter Starzog နဲ့ FBI ရှင်းရင်းလက်ဖြစ်ဒီစုံစမ်းရေးအဖွဲ့ကအမျိုးသမီးအဖွဲ့ဝင်တဦးလည်းဖြစ်တဲ့သူဦးတို့ Trump ကိုဆန့်ကျင်ပြီး Clinton ကိုထောက်ခံကြောင်းတယ်လီဖုန်းနဲ့အပြန်အလှန်ပေးပို့ထားတဲ့စာတွေကိုတွေ့ရှိပြီးတဲ့နောက်မှာသူ့ကိုပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းကထုတ်ပယ်လိုက်တာဖြစ်ပါတယ်။FBI ရာရှိအပေါ်ဆွဆွဲနေတာကိုသိရှိပြီးရတဲ့ဓပြိုင်နဲ့သူကိုစုံစမ်းစစ်ဆေးအဖွဲ့ကဖယ်ရှားလိုက်တာဖြစ်တယ်လို့ Robert Mueller ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင် FBI ရှင်းနေဟာလဲဆွဆွဲချက်တွေထုတ်ပြန်လိုက်တဲ့အချိန်ကလေးကဒီစုံစမ်းစစ်ဆေးအဖွဲ့ကနေထွက်လိုက်တာဖြစ်တယ်လို့ပြောပါတယ်။ Starzog ကိုအရင်ကတော့ Hillary Clinton နိုင်ငံသားရေးဝန်ကြီးဖြစ်ချိန်ကသူမရဲ့ကိုယ်ပိုင် email server ကိုအသုံးပြုခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အထက်လွှတ်တော်မှာ Republican တွေရဲ့အခွန်ကောက်ခံမှုပြည်ပြင်ပြောင်းလဲရေးဥပဒေချမ်းကိုအတည်ပြုလိုက်နိုင်တဲ့အပေါ်သမ္မတ Donald Trump ကချီးကျူးပြောဆိုပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်နိုင်ငံသမိုင်းမှာအကြီးမားဆုံးအခွန် short ချဖြတ်တောက်မှုဖြစ်ပါတယ်လို့သမ္မတကအင်ပြော်အပြင်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။မနေ့စနေနေ့အစောပိုင်းမှာတော့ဥပဒေချမ်းအတည်ပြုနိုင်တဲ့အထိမဲအလုံလောက်ရခဲ့တဲ့အပေါ်သမ္မတ Trump ကအထက်လွှတ်တော် Republicanထိတ်တန့်လွှတ်တော်အမတ်နှစ်ဦးဖြစ်တဲ့အများစုခေါင်းဆောင် Mitch McConnell နဲ့အထက်လွှတ်တော်ဗန်ဒါယေးကော်မတီဥက္ကဋ္ဌ Orrin Hatch တို့ကိုချီးကျူးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကအလုပ်လုပ်ကြတဲ့မိသားစုတွေအတွက်အခွန်အကြီးအကျယ် short ချဖြတ်တောက်ပေးနိုင်ရေးအတွက်ခြေလှမ်းတရပို့ပြီးတော့နှီးလာပါပြီလို့ပြောဆိုပြီးအထက်လွှတ်တော်က Republican အမတ်နှစ်ဦးကိုချီးကျူးတာဖြစ်ပါတယ်။ ဥပဒေကြမ်းကိုတော့ထောက်ခံမဲ52မဲကန့်ကွက်မဲ49မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပြီးဒီမိုကရက်ဘက်ကတမဲမှမရခဲ့ပါဘူး။သမ္မတထရန့်ကတော့ဒီအချက်က2018ခုနှစ်ရွေးကောက်ပွဲမှာဒီမိုကရက်တွေကိုထိခိုက်စေမဲ့နိုင်ငံရေးအရာမှားယွင်းမှုကြီးဖြစ်တယ်လို့ပြောဆိုပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှဒီမိုကရက်တို့ရဲ့ထောက်ခံမှုမပါဘဲအတည်ပြုခဲ့တယ်လို့ပဲလွှတ်တော်ဆိုင်ရာတုံ့ပြန်ချက်တွေမှာတော့ပါတီကိုလိုက်ပြီးတော့ကွဲပြားနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယန်ကတော့အထက်လွှတ်တော်ကိုချီးကျူးပြောဆိုလိုက်ပြီးဥပဒေအဖြစ်အတည်ပြုနိုင်ရေးအတွက်နောက်ဆုံးဥပဒေကြမ်းတစ်ခုရရေးကွန်ဂရက်လွှတ်တော်အနေနဲ့အမြန်ဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အလွတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကတော့ဒီဥပဒေကြမ်းကမယိုးမသားလှည့်စားမှုတစ်ခုဖြစ်ပြီးတန်းနဲ့ချီတဲ့လူလက်တန်းစားမိသားစုတွေအခွန်ကြီးမြတ်မှုဒဏ်ပိစေမယ်လို့ Twitter လူမှုကွန်ရက်မှာရှင်းသားပါတယ်ရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအီဂျစ်သမ္မတအဗ်ဒူဖတာအယ်ဆီစီနဲ့ကိုင်ရိုမြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပါတယ်။ဒီကနေ့ကျင်းပမယ့်အာဖရိကအနောက်ချမ်းဒေသအစွန်းရောက်တန်းပြန်နိုင်ငံရေးညီလာခံမတိုင်ခင်မှာသူတို့နှစ်ဦးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုအတွင်းမှာမကြာသေးခင်ကအီဂျစ်နိုင်ငံ BRL အပတ်မြို့ကဗလီကိုအကြမ်းဖက်သမားတွေတိုက်ခိုက်မှုအတွက်ဝန်내ကြောင်းနဲ့အီဂျစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးမဟာဗျူဟာကြားတဲ့မိဖက်နိုင်ငံအဖြစ်အသိမှတ်ပြုကြောင်းဝန်ကြီးမက်ဒစ်ကပြောကြားခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသတည်ငြိမ်မှုရှိဖို့အတွက်အီဂျစ်နိုင်ငံရဲ့အရေးပါပုံအီဂျစ်နိုင်ငံအနေနဲ့အကြမ်းဖက်ဝါဒကိုဆက်တိုက်နေတာရင်းနဲ့နေဆက်ကိုကာကွယ်ဖို့ကြိုးပမ်းနေတာတွေကိုဝန်ကြီးမက်ဒစ်ကမှတ်ချက်ပြုပြောကြားခဲ့ပါတယ်။ခေါင်းဆောင်တို့ဟာအရှေ့လယ်ပိုင်းဒေသကလုံခြုံရေးကိစ္စရဲ့အတော်များများကိုဆွေးနွေးခဲ့ကြပြီးအကြမ်းဖက်ဝါဒနဲ့ဒေသတွင်းစိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်သွားဖို့နှစ်ဖက်အပြန်အလှန်သဘောထားတွေကိုဆွေးနွေးခဲ့တယ်လို့ဒီစီဝေးရဲ့အစီရင်ခံစာကဆိုပါတယ်ဝန်ကြီးမက်ဒစ်ရဲ့အီဂျစ်နိုင်ငံခီးစဉ်ဟာသူ့ရဲ့လေးနိုင်ငံခီးစဉ်အတွင်းပထမဆုံးဖြစ်ပြီးတော့အဲ့ဒီနောက်သူဟာဂျော်ဒန်၊ကူဝိတ်နဲ့ပါကစ္စတန်နိုင်ငံတွေကိုတွားအောင်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းအဓိကအလေးပေးလှုပ်ဆောင်သွားမယ့်ကိစ္စတစ်ခုကတော့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကိုတိုက်နေတဲ့စစ်သွေးသောအဖွဲ့တွေနဲ့ပါကစ္စတန်နိုင်ငံနဲ့ချိတ်ဆက်မှုရှိတယ်လို့စွပ်စွဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုဖိအားပေးသွားဖို့ဖြစ်ပါတယ်ခင်ဗျာ
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစစ်စစ်ရဲ့တင်းငွေနေညနေခင်းနိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်ကမ္ဘာတဝန်းရွှေပြောင်းခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးတော့ပါဝင်တော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကိုအကြောင်းကြားလိုက်ပြီးဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂရဲ့ထွေထွေညီလာခံကနေ2016ခုနှစ်မှာမဖြစ်မနေလိုက်နာရန်မလိုတဲ့နိုင်ငံရေးကြီးညာချက်တရက်ကိုတင်းညွတ်ညွတ်ထဲချမှတ်ခဲ့ကြတဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာနယူးယောက်ကြီးညာချက်အရဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအသိအမှတ်ပြုပြီးဒီလူတွေကိုပြန်လည်နေရာချထားရေးပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်ရရေးအတွက်ဂရီးကဝတ်ပြုထားတာဖြစ်ပါတယ်။ဒီကြီးညာချက်ပါတတ်မှတ်ချက်အများအပြားကအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းအခြေချမှုနဲ့ဒုက္ခသည်ဆိုင်ရာမူဝါဒတွေသမ္မတထရန့်အစိုးရရဲ့ရွှေပြောင်းအခြေချမှုဆိုင်ရာမူတွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးမနေ့စနေနေ့ကကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ကကြေညာချက်ထုတ်ပြောဆိုပါတယ်။မက္ကဆီကိုနိုင်ငံပူတိုဘောလာတာမှာမနေ့ပြန်တနင်္လာနေ့မှာစတင်ကျင်းပဖို့ရှိနေတဲ့ကမ္ဘာလုံးဆိုင်ရာရွှေပြောင်းအခြေချမှုအရေးညီလာခံဖွင့်လှစ်ဖို့နိုင်ပိုင်းအလိုမှာသဘောတူညီချက်ကနေနှုတ်ထွက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာချက်ထွက်လာတာဖြစ်ပါတယ်။ဒီညီလာခံရဲ့ရှင်းမှန်းချက်ကတော့ကမ္ဘာတဝန်းမှာအကြောင်းအမျိုးမျိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့လူပေါင်းတန်း60ကျော်တို့အရေးကိုဖြည့်ရှင်ရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာမဟာဗျူဟာတွေကိုစိတ်ဆက်ညှိနှိုင်းကြဖို့ဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံအရှေ့မြောက်ပိုင်းကဖိလစ်ပိုင်ပင်လယ်ပြင်ထဲမှာစူးစမ်းရှာဖွေတာတွေမလုပ်ရဘူးလို့ဖိလစ်ပိုင်လေယာဉ်စိုက်ပျိုးရေးဝန်ကြီးကဒီကနေ့မှပြောကြားလိုက်ပါတယ်။အဲ့ဒီဒေသကိုဖိလစ်ပိုင်ပြည်သူတွေအတွက်စားနပ်ရိက္ခာရှာဖွေတဲ့နေရာတစ်ခုဖြစ်နေထိမ့်သိမ်းထားတယ်လို့သူကပြောပါတယ်။အရင်ကဘန်နမ်ရိုက်လို့ခေါ်ပြီးအခုခါမှာဖိလစ်ပိုင်ရိုက်လို့ခေါ်တဲ့ဒီပင်လယ်ပြင်ထဲမှာတရုတ်သင်္ဘောအတော်များများကိုပြီးခဲ့တဲ့နှစ်ကတွေ့ရှိခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်မီဒီယာတွေရဲ့အဆိုအရတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းသဘာဝတရားစာရတွေများတဲ့ဒီဒေသမှာသူတေသနနဲ့စူးစမ်းရှာဖွေမှုတွေလုပ်ဖို့စိတ်ဝင်စားနေတယ်လို့ပြောပါတယ်။ ဟက်တာ 24.4 တန်းလောက်ကျယ်ဝန်းတဲ့ဒီနေရာကိုအကာအကွယ်ပေးစောင့်ရှောက်တဲ့ဒေသဖြစ်ကြေညာပေးဖို့သမ္မတဒူတာဒေးကိုအကြံပေးခဲ့ကြောင်းဖိလစ်ပိုင်လေယာစိုက်ပျိုးရေးဝန်ကြီးအမန်နီယယ်ပနိုးကပြောပါတယ်ဖိလစ်ပိုင်လေယာစိုက်ပျိုးရေးဝန်ကြီးပနိုးဟာပစိဖိတ်ဒေသအနောက်ပိုင်းနဲ့အလယ်ပိုင်းငါးဖမ်းလုပ်ငန်းကော်မရှင်ရဲ့14ချိန်မြောက်ပုံမှန်အစည်းအဝေးဖွင့်ပွဲအပြီးတင်းနှံသာရှင်းလင်းပွဲမှာအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဒီကနေ့တင်းနှံကနေနေ့မှာစီဖြစ်သင်းမောနဲ့တိုက်မိတာကြောင့်ငါးဖမ်းလေတစ်စင်းနှိမ့်ယုတ်ခဲ့တာမှာအနည်းဆုံး9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေပါတယ်။အကဲဆယ်ထားသူ73ဦးထဲက6ဦးကသတိမရဖြစ်နေပြီးစိုးရိမ်ရတဲ့အခြေအနေရှိနေတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့တောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။အင်ချွန်းမြို့ရဲ့ကမ်းလွန်မှာစီဖြစ်သင်းမောနဲ့တိုက်မိခဲ့ချိန်မှာငါးဖမ်းလေပေါ်မှာလူ22ဦးလိုက်ပါခဲ့တယ်လို့လည်းသူကပြောပါတယ်။စီဖြစ်သင်းမောကတော့ထိခိုက်မှုမရှိပါဘူး။ရဟတ်ယာဉ်တွေလေယာဉ်တွေသုံးပြီးပြောက်ဆုံးသူတွေကိုအတက်နိုင်ဆုံးရှာဖွေဖို့သမ္မတမွန်ချေအင်ကညွှန်ကြားထားပါတယ
်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ရည်ရွယ်တဲ့ဝတ်ပြုစုတောင်းပွဲတွေကိုအန်ကော့ဝတ်ဘုရားကျောင်းမှာနှစ်ရက်ကြာကျင်းပပြုလုပ်နေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်နဲ့သူ့ရဲ့ဇနီးဘွန်ရာနီတို့ဟာဒီကနေ့မှဒီကနေ့ဒီဇင်ဘာ3ရက်နေ့မှာတော့ကမ္ဘောဒီးယားနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးနဲ့အတူဘုရားဝတ်ပြုစုတောင်းခဲ့ကြတာဖြစ်ပါတယ်။ဖန်စီထိန်သိမ်းခံထားတဲ့တိုက်ခန်းကောင်းဆောင်ခမ်ဆုခါတီထောင်ထားတဲ့လူခွင့်ရေးအဖွဲ့ကိုပိတ်ပစ်မယ်လို့ချင်းချောက်ခဲ့တာကိုဝန်ကြီးချုပ်ဟွန်ဆန်ကပြန်ရုပ်သိမ်းလိုက်တယ်လို့အစိုးရကိုထောက်ခံတဲ့အင်တာနက်စာမျက်နှာတစ်ခုကဖော်ပြလိုက်ပြီးတရက်ကြာမှအခုလိုငြိမ်းချမ်းရေးဝတ်ပြုစုတောင်းပွဲတွေကိုကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေပဲကိုဆက်ပါမယ်ရှင်တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတို့ရဲ့အဆင်မြင့်ခေါင်းဆောင်များဆွေးနွေးပွဲကိုအထူးအဲ့တယ်တော်အဖြစ်တွားရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်နိုင်ငံရေးပါတီထိပ်တည်ခေါင်းဆောင်တွေတက်တဲ့ဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်အဖွင့်မိန့်ခွန်းပြောကြားခဲ့တယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့လည်းတီးသန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အလုပ်တဘောချစ်ကြည်ရေးခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံအကြားဆက်ဆံရေးအလားအလာတွေဘလို့ရှိလာနိုင်ပါသလဲဆိုတဲ့အမြင်သဘောထားတွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုအထူးအဲ့တယ်တော်အဖြစ်တက်ရောက်ဖို့တရုတ်ဆိုရရဲ့ဖိတ်ကြားချက်နဲ့တွားခဲ့တဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အလုပ်တဘောချစ်ကြည်ရေးခီးစဉ်အဆုံးသတ်ပြီးမြန်မာပြည်ကိုပြန်ရောက်ရှိလာပြီးဖြစ်ပါတယ်တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံရေးပါတီတွေရဲ့ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အဖွဲ့မိန့်ခွန်းပြောကြားခွင့်ရခဲ့တယ်လို့သမ္မတရှီကျင်းပင်နဲ့လည်းအစိုးရကိုယ်စားလှယ်အဖွဲ့ချင်းတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံရေးပါတီတွေရဲ့ထိပ်သီးခေါင်းဆောင်များတွေ့ဆုံတဲ့ပွဲမှာမြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုမိန့်ခွန်းပြောကြားခိုင်းတာဟာတရုတ်အစိုးရဘက်ကမြန်မာအစိုးရကိုအတော်လေးအလေးပေးဆက်ဆံတဲ့သဘောဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကသုံးသပ်ပါတယ
်ကျွန်တော်မြင်တာအခုကာလမှာအေးဟောဗမာပြည်ကအစိုးရကိုအတော်ကိုအလေးထားပြီးတော့ဆွဲဆောင်နေလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျသူတို့ရဲ့အဒီအနောက်ဖက်ဖွင့်ရေးဇုံတွေတစ်ခုလမ်းကြောင်းတစ်ကြောင်း policy နဲ့အတူအရန်ကိုဆွဲဆောင်နေလို့ကျွန်တော်သတိထားမိပါတယ်ကျွန်တော်ဒီဘက်နေဆက်တင်မှာလဲကျွန်တော်နေရာနဲ့ဆိုလို့ရှိရင်ညကြီးနားနဲ့ပေါ့တခြားဟာတွေမှာလဲအဲ့လိုသက်ဆိုင်ရတီယုတ်ဘက်မြို့တွေနဲ့ပူပေါင်းဆောင်ရွက်မှုတွေဖလှယ်မှုတွေအမျိုးမျိုးလုပ်နေကြဗျအခုတလောကတော့ဗမာပြည်ထဲမှာလဲသူတို့ရဲ့လူမှုလုပ်ငန်းဆိုတဲ့ဟာမျိုးတွေအမျိုးမျိုးဆက်သွယ်ပြီးတော့ဖလှယ်ရေးတွေအပြတ်လုပ်နေတာအဲ့တော့သူတို့အစီအစဉ်အကြီးကြီးနဲ့လုပ်နေတာပါခင်ဗျအဲ့တော့သူတို့ဘက်ကတော့ရှေ့တိုးတက်နေတယ်လို့ပြောလို့ရပါလိမ့်မယ်ရေရှည်စောင့်ကြည့်ပြီးမှသာဒီဟာတွေတံမိုးဖြတ်တာကောင်းနေမယ်လို့ထင်ပါတယ
်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့အလုပ်သဘောချစ်ကြည်ခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံကြားဆက်ဆံမှုတွေပိုတိုးလာမဲ့သဘောမြင်တွေ့ရတယ်လို့မြန်မာနိုင်ငံရေးလေလာနေသူသတင်းစာဆရာဦးစီသူအောင်မြင့်ကလည်းအခုလိုရှုမြင်ပါတယ
်ပူပေါင်းဆောင်ရွက်မှုတွေကိုများလာနိုင်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုအရင်ခံပြီးတော့တရုတ်ပြည်ကမြန်မာနိုင်ငံဘက်ကနေရက်တီတယ်ရက်တီတဲ့ခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒါကြီးကိုအနောက်နိုင်ငံတွေရဲ့ဆန့်ကျင်မှုကိုရင်ဆိုင်ရတဲ့ခါကျတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းတရုတ်ပြည်နဲ့နီးနီးကပ်ကပ်ဆက်ဆံမှုလိုလာတယ်ဆိုတာသိတဲ့ခါကျတော့ဒီအရာကိုလုပ်တယ်လုပ်တော့ဒီတစ်ခေါက်ကြီးစင်ပါဆိုရင်ထူးခြားတာကတော့အဖွဲ့မိခွန်းမှာဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့ဒေါအောင်ဆန်းစုကြည်ကိုအဖွဲ့မိခွန်းပြောခွင့်ပေးတာပေါ့နော်သမ္မတရှီကျင်းပင်ပြီးတာနဲ့သူတို့ပြောခွင့်ရတယ်ဆိုတော့ဒါတွေကအထူးအခွင့်အရေးတစ်ဖက်ကပေးသလိုမျိုးနောက်အစည်းအဝေးလုပ်တဲ့အခါကျတော့လည်းတီးပြန်တာအစိုးရအဖွဲ့အစည်းအဝေးတဘောမျိုးပေါ့နော်အဲ့လိုမျိုးလုပ်တာလည်းတွေ့ရတယ်အဲ့တော့တိုင်းပြည်ရဲ့ယင်းနှိမ့်နှံမှုဆိုင်ရာကိစ္စတွေအထူးကြီးကိစ္စတွေအလုံးပါမယ်လို့ပြောလဲရတယ်ဆိုတော့ပို့ပြီးတော့မှ ဟိုပူပေါင်းဆောင်ရွက်မှုတွေပိုများလာတယ်ဆိုတဲ့သဘောကိုတော့ဖတ်မှန်းလို့ရပါတယ
်။စီးပွားရေးဆိုင်ရာကိစ္စတွေအပါအဝင်ကဏ္ဍဆောင်ပူပေါင်းဆောင်ရွက်ရေးတွေကိုတရုတ်သမ္မတနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကတော့အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်လာနိုင်တယ်လို့လည်းဦးစီသူအောင်မြင်ကသုံးသပ်ပါတယ်
။အောင်မြင်တဲ့ခီးစဉ်ဖြစ်လာနိုင်တယ်လို့ထင်တယ်။ဒါပြလို့ဆိုတော့တရုတ်နဲ့မြန်မာနဲ့အခုဘယ်လိုဖြစ်တယ်လဲဆိုတော့လက်ဖက်စလုံးကတယောက်ကိုတယောက်လိုအပ်နေတယ်လေ။မြန်မာဘက်ကလည်းပြည်နိုင်ငံရဲ့ကာကွယ်ပေးမှုတွေငြိမ်းချမ်းရေးမှာဝင်ပြီးကူညီပေးမှုတွေလိုအပ်နေတယ်လို့မျိုးပြည်ကလည်းအခုရဲ့မျိုးလင်းချက်တွေဖြစ်တဲ့ဒီပိုလန်မှကြီးစီမံကိန်းဆိုင်ရာကိစ္စတွေပြီးတော့မှဒီဘက်အကြောက်ဖြူမှာရင်းနှီးစစ်ကမ်းလုပ်ပြီးတော့မှဒီမှာနိုင်ငံထဲမှာရင်းနှီးညှို့နှံမှုဆိုင်ရာကိစ္စတွေမှာမြန်မာအစိုးရရဲ့အပိထောက်ခံအပိကူညီမှုတွေလိုနေတယ်။နှစ်ဖက်စလုံးလိုနေတဲ့ခါကျတော့ဒီအခြေအနေတွေပေါ်မှာနှစ်ဖက်အကျိုးတူတွေလုပ်ပြီးတော့မှသူတို့ပူးပေါင်းဆောင်ရွက်ရေးတွေပြင့်တင်နိုင်ခဲ့တယ်လို့တော့ယူဆပါတယ
်။အထူးသဖြင့်ကတော့မြန်မာပြည်ရဲ့ပေါ်ဆောင်နေရာစဲအပိခတ်ရဲစဲရေးပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်အစိုးရရဲ့ကူညီဆောင်ရွက်ပေးမှုတွေကလည်းမြန်မာနိုင်ငံအတွက်အရေးပါတဲ့ကဏ္ဍဖြစ်တာကြောင့်ဒီခရီးစဉ်ရဲ့ဆွေးနွေးမှုတွေကလည်းမကြခင်ကျင်းပမဲ့တတိယအကြိမ်ပင်လုံညီလာခံအတွက်အရေးကြီးတယ်လို့ဦးစီသူအောင်မြင်ကမြင်ပါတယ်
။တရုတ်ပြည်နယ်စပ်မှာရှိနေတဲ့အလမကိုက်တပ်ဖွဲ့တွေနဲ့အစိုးရနဲ့ပေါ့နော်ငြိမ်းချမ်းရေးရဖို့ကိစ္စတွေအဲ့လိုကိစ္စတွေမှာတရုတ်နိုင်ငံကအများကြီးအရေးပါတယ်။အဲဆိုတဲ့အခါကျတော့အဲ့လိုအခြေအနေမျိုးမှာဒီတပ်ဖွဲ့တွေနဲ့အစိုးရနဲ့ပြန်ပြီးတော့မှပြင်ပြဖို့ဆိုတာလေအစိုးရကသူ့ဘာသာသူပြတ်ပြတ်လုပ်နေရဲ့တစ်ဖက်ကလည်းတရုတ်နိုင်ငံကမတိကျကျပြုထားရင်မသိပြီးတော့မလွယ်လှဘူး။ဒီနိုင်ငံဘက်ကတကယ်ကိုတုံ့နှံတက်တိုင်းနဲ့ဟိုဝိုင်းပြီးတော့ကူညီပေးပါမှဒီကိစ္စအောင်မြင်နိုင်မယ်။ဒါကြောင့်မလို့ဒီကိစ္စကိုတော့ဒေါက်ဆာစီကြီးဘက်ကလည်းပြောဆိုဆွေးနွေးတာတွေရှိနေမယ်လို့တော့ယူဆပါလား
။တရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့ဥဆောင်တဲ့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဆွေးနွေးတဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဘတ်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်အဟုန်မြင့်တင်ရေးနှစ်ဖက်ခေါင်းဆောင်များအကြားနောက်နှစ်နိုင်ငံပြည်သူအချင်းချင်းကြားချစ်ကြည်ရင်းနှီးမှုတိုးမြှင့်ဖော်ဆောင်ရေးအပါအဝင်ကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးနောက်နှစ်နိုင်ငံကြားအကောင့်ထည့်ဖော်မဲ့စီမံကိန်းကြီးတွေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကအကူအညီပေးမဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့တယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာပေးကိုဆက်ပါမယ်ရှင်။အာဖဂန်နစ္စတန်အရှေ့ဘက်ခြမ်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုတုတ်တင်ရှင်းလင်းနိုင်ဖို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့အကူအညီနဲ့အာဖဂန်စစ်တပ်ကစစ်ဆင်ရေးတွေဆင်နွှဲနေချိန်မှာပဲအိတ်ဒေတာတဝိုက်နေတူဝါလုံချုံရေးဟာအမေရိကန်ပြည်ထောင်စုကအထောက်ပံ့ပေးနေတဲ့အငင်းပွားစရာဖြစ်နေတဲ့ဒေသန္ဒရရဲတပ်ဖွဲ့ရဲ့လက်ထက်ကိုရောက်လာနေပါဗျ။ IS စစ်သွေးကြွတွေရှိနေတဲ့အာဖဂန်နစ္စတန်အရှိချင်းအာဂျေပြည်နယ်အတွင်းကအာဖဂန်ဒေသန္ဒရရဲတပ်ဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့ VOA သတင်းတောက်အေရှာတန်ဇင်းပေးပို့တဲ့သတင်းလွှာကိုဆက်လက်တင်ပြပေးပါမယ်ရှင်။စပင်းရှိရှိပြင်းမနှွမ်းနေနေကြတဲ့ပုံမျိုးနဲ့တွေ့မြင်ရတဲ့ဒီအမျိုးသားတွေဟာစစ်သွေးကြွတွေနဲ့တူတယ်လို့ထင်ရပေမဲ့သူတို့တွေဟာ ALP Afghan Dedan Dra ရဲတပ်ဖွဲ့မှာတာဝန်ထမ်းဆောင်နေတဲ့ရွာသားတွေဖြစ်ကြပါတယ်။ Afghanistan အရှိချင်းအာဂျီပြည်နယ်အတွင်းကဂျေးရွာတွေကို IS စစ်သွေးကြွတွေတိုက်ခိုက်လာတဲ့အခါသူတို့တွေဟာအရင်ဆုံးရှစ်တန်းကနေအကာအကွယ်ပေးနေတာဖြစ်ပါတယ်။ဒီတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေဟာတိတ်ကိုထိရောက်မှုရှိပါတယ်။ဘာလို့လဲဆိုရင်သူတို့ရဲ့မိသားစုတွေကအာချေးပြည်နယ်အတွင်း IS အဖွဲ့ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအရင်ဆုံးခံစားကြရတဲ့ဒဇာခံတွေဖြစ်နေလို့ပါ။သူတို့တွေဟာငွေကြေးရဖို့တစ်ခုတည်းအတွက်တိုက်ခိုက်ရေးလုပ်နေကြတာမဟုတ်ဘဲသူတို့ချစ်ခင်သူတွေနဲ့သူတို့ရဲ့နေမည်တွေကိုအကာအကွယ်ပေးနေကြတာဖြစ်တယ်လို့ VOA သတင်းတောက် Asia Tanzing ကပြောပါတယ်။ALP အဖွဲ့ဟာအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့2010ပြည်နေတုန်းကစတင်ခဲ့တာပါအထူးသဖြင့်အစိုးရရဲ့လုံခြုံရေးချထားမှုအားနည်းတဲ့နေရာတွေမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့မိမိတို့ရဲ့လုံခြုံရေးအတွက်တာဝန်ယူနိုင်အောင်ဒီအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်ဒေသန္တရရဲတပ်ဖွဲ့အကြီးအကဲဘီလာဘာချာကအခုလိုပြောပါတယ်
မော်ရှမနို
ကလင်းငယ်တွေနဲ့အမျိုးသမီးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီလက်နက်တွေကိုဆွဲကင်ခဲ့ကြတာပါငွေကြေးနဲ့လာခရဖို့အတွက်လှုပ်ခဲ့တာမဟုတ်ပါဘူးဒလာကိုဒေါ်လာ100 150ရတာကမပြောပါလောက်ပါဘူးတခြားအလုပ်ကိုလုပ်ရင်လည်းအဲ့ဒီငွေတွေကျွန်တော်တို့ရနိုင်ပါတယ
်အခုဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်နယ်34ပြည်နယ်ထဲက31ပြည်နယ်မှာဒီဒေသန္တရရဲတပ်ဖွဲ့တွေလုံခြုံရေးတာဝန်ယူနေပြီးအာဖဂန်နစ္စတန်ရဲ့လုံခြုံရေးမဟာဗျူဟာအတွက်အရေးပါလာနေတာပါတချိန်တည်းမှာပဲအာချေးပြည်နယ်အတွင်းဒေသခံတချို့ကတော့ DALP ရဲတပ်ဖွဲ့အပေါ်မှာတိတ်ပြီးမကြေမနတာတွေရှိလာနေတာကိုတွေ့ရပါတယ်။ဒီရဲတပ်ဖွဲ့တွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းနေရာအတော်များများမှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအာဏာအလွဲသုံးစားလုပ်မှုတွေနဲ့ဒေသအတွင်းအာဏာရှိသူတွေရဲ့လက်ကင်ဒုတ်တဖွဲ့ဖြစ်လာနေတဲ့ဆိုပြီးဆွဆွဲခံရပါတယ်။
ALP အဖွဲ့ဝင်တွေကိုစုဆောင်းကောက်ယူတဲ့နေရာမှာလဲလှုပ်ထုံလှုပ်နေတဲ့အမြဲတမ်းကန့်ညီမှုမရှိဘူးဆိုပြီးတည်တံ့လွတ်လပ်တဲ့အာဖဂန်နစ္စတန်လူအခွင့်အရေးကော်မရှင် AIHRC ကလည်းပြောပါတယ်။ရာဇဝတ်သားတွေတရားမဝင်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့အဖွဲ့ဝင်တွေအပြင်တချို့နေရာတွေမှာဆိုရင်တာလီဘန်အဖွဲ့ဝင်တွေတောင်ဒီအဖွဲ့တွေကိုဝင်ရောက်လို့ရတာမျိုးတွေရှိနေတယ်လို့လဲဆိုပါတယ်။အမေရိကန်ပြည်ထောင်စုကတော့ပြည်ပြင်ပြောင်းလဲရေးအတွက်ဆိုပြီးဒီဒေသန္ဒရရဲ့တပ်ဖွဲ့ကို80ထောက်ပံ့ကူညီနေတာပါ။အငင်းပွားစရာကိစ္စရတွေနဲ့ပတ်သက်လို့အာဖဂန်အစိုးရကအရေးယူမှုတွေရှိနေပေမဲ့လည်းဒီထက်မကအရေးယူလှုပ်ဆောင်မှုတွေလုပ်ဖို့လိုအပ်နေသေးတယ်လို့လူ့အခွင့်အရေးအဖွဲ့တွေကတော့ပြောပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ညွှန်ရမျိုးခရစ်စမတ်ရာသီပြင်ဆင်မှုတွေပဲကိုတလဲကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာအခုလိုခရစ်စမတ်အားလာရဲ့ရာသီရောက်တိုင်းညွှန်ရမျိုးမှာရှိတဲ့စတိုးဆိုင်ကြီးတွေရဲ့ပြတင်းပေါက်တွေမှာပြင်ဆင်ခင်းကျင်းပြသထားတာတွေဟာယနေ့ရောက်ဝေးကလူတွေကိုဆွဲဆောင်ထားလေးရှိပါတယ်။ဒီအကြောင်း Tina Rain ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
Christmas အားလာရဲ့ရာသီရောက်တိုင်းနယူးယောက်မြို့မှာအလှပြထားတဲ့ထက်က Rockefeller Center ရှိက Christmas သစ်ပင်ကြီးကနာမည်အကြီးဆုံးလို့ပြောနိုင်တယ်လို့မြို့တဝိုက် store ဆိုင်ပရင်ပေါက်တွေမှာအလှဆင်ပြသထားတာတွေကလည်းလက်ပတ်ကြည့်ရအောင်ထိုက်တန်ပါတယ်။နယူးယောက်မြို့ရဲ့နာမည်ကြီး Fifth Avenue လမ်းမကြီးပေါ်ကနာမည်ကြီးတစ်စိတ်တွေရောင်းတဲ့ store ဆိုင်ကြီးတွေရှိရောက်လာကြတဲ့မြို့ခံတွေကမကကဘာလက်ခီးတွေကပါရှက်ပြီးတော့ငေးကြည့်ရအောင်လဲဆိုင်ပရင်တွေမှာအလှဆင်ပြသထားတာပါ Sex Fifth Avenue Store ဆိုင်ကြီးမှာတော့ Snow White နဲ့လူပူလေး9ယောက်ဆိုတဲ့ကာတွန်းရုပ်ရှင်ထုတ်လုပ်ခဲ့တဲ့အနည်း80ပြည့်ကျင်းပတဲ့အနေနဲ့ Snow White နဲ့အတူလူပူလေး9ယောက်ဖြစ်ကြတဲ့ Dog, Grumpy, Happy, Sleepy, Bashful, Sneezy နဲ့ Topiro ရဲ့လှူရှားနေတဲ့အယုတ်ကလေးတွေကိုဆိုင်ပရင်ပေါက်တွေမှာခင်းကျင်းပြသထားပါတယ်နောက်ထပ်နာမည်ကြီး store ဆိုင်ကြီးတစ်ခုဖြစ်တဲ့ Bradford Goodman မှာတော့နယူးယောက်မြို့မှာရှိတဲ့ပြတိုက်အမျိုးမျိုးနဲ့မတူညီတဲ့ယဉ်ကျေးမှုတွေကိုသရုပ်ဖော်ခင်းကျင်းပြသထားပါတယ်။အဲ့ဒီပြသမှုတစ်ခုချင်းစီမှာနယူးယောက် Philharmonic တန်းစုံတီဝိုင်းကြီးနဲ့နယူးယောက်မြို့ရဲ့သမိုင်းပြတိုက်ကိုဂုဏ်ပြုဖော်ပြထားပါတယ်။ခေတ်ပြိုင်အမှုပညာလက်ရာတွေကိုမြင်တွေ့ရတဲ့နေရာကတော့ Britney Store ဆိုင်ကြီးဖြစ်ပါတယ်။ The Hess Brothers အမှုပညာပြတိုက်နဲ့ပူးပေါင်းပြီးတော့ပြသထားတာပါ။တူတူဆန်ဆန်သရိစံပုံတွေကိုအယောင်တောက်တောက်တွေနဲ့ချက်ကရေးဆွဲထားပြီးတော့တစားစင်ပြသထားတာပါမြို့အောက်ဖက်ကိုဆက်ပြီးဆက်လျှောက်ကြည့်မယ်ဆိုရင်တော့မိသားစုတွေအကြိုက်ကမ္ဘာအကြီးဆုံးစတိုးဆိုင်ကြီးဖြစ်တဲ့မေစီမာသရိစံကလေးတွေကားတွေရထားတွေနဲ့ထူးခြားပြောင်မြောက်တဲ့ပရင်းပေါက်ပြပွဲလေးကိုတွေ့ရမှာပါသူသမီးလေးနဲ့သူဒီကိုလာကြည့်တဲ့လူတယောက်ကအခုလိုပြောပါတယ
် My wife and I and my family have been coming to this since I was probably her age actually.So it's nice to be
ကျွန်တော်နဲ့ကျွန်တော်အမျိုးသမီးရောကျွန်တော်မိသားစုပါဒီကိုနှစ်ဆင်လာကြည့်ကြပါရယ်ကျွန်တော်ဆိုလို့ရှိရင်ဒီသမီးလေးအရွယ်ကလေးကလာကြည့်တာထင်ပါတယ်အစင်လာမပြတ်နှစ်ဆင်လာကြည့်နိုင်တာသိတ်ကောင်းနေဗျနောက်ပြီးတော့ဒီမှာဘာတွေပြထားတယ်လဲဘာတွေကြည့်လို့ရတယ်ဆိုတာကိုလည်းကျွန်တော်သမီးလေးကိုပြနိုင်တာပေါ့
ဝက်ဝံဖြူကြီးတွေစပိန်စီးနေတဲ့ကြွက်ကလေးတွေကောင်းကင်ကာရီတာမကလက်ပတ်မောင်းနေတဲ့ရထားသေးသေးလေးတွေနဲ့ခင်းကျင်းပြတ်သက်ထားတဲ့ဒီနေရာလေးမှာလူတိုင်းအတွက်ကြည်စရာတစ်ခုခုတော့ရှိပါတယ်နောက်ထပ်နယူးယောက်မြို့သူတူကတော့အခုလိုပြောပါတယ်
I'm a new New Yorker. I just moved here. So this is my first time seeing.
ဒီမှာ New York မြို့သူပါ။ဒီကိုပြောင်းလာတာမကြသေးပါဘူး။ဒါကြောင့်ဓာရီအားလုံးကိုခုမှမြင်ဘူးတာပါ။ပြည်တွင်းပေါက်တွေမှာပြထားတာအားလုံးတိတ်မိုက်တယ်ရှင်
။ New York မြို့ခံနောက်သူကလည်းခုလိုဆိုပါတယ်
။ I think the only place you see this is in New York.
New York မြို့မှာပဲဒီလိုပြည်တွင်းပေါက်ပြပွဲမျိုးကိုမြင်နိုင်ပါတယ်။
Christmas အားလာရဲ့ရာသီမှာ store ဆိုင်ကြီးတွေရဲ့ပရင်ပေါက်တွေမှာဒီလိုခင်းကျင်းပြသထားတာတွေဟာကလေးတွေအတွက်ရောလူတိုင်းအတွက်ပါအားလာရဲ့မတိုင်းခင်အစောဆုံးရတဲ့လက်ဆောင်တွေဖြစ်ကြပါတယ်ရှင
်။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့ကဘာတဝန်းဆင်းမင်းကြောင့်ထိုးကြတဲ့အလေထပြပွဲအကြောင်းတင်ပြပေးပါမယ်။ဆင်းမင်းကြောင့်ထိုးခြင်းဟာရာဇဝတ်ဂိုင်းသားတွေရဲ့သင်္ကေတလို့ပဲမတ်မှတ်ကြတော့ပါဘူး။နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေကသူတို့ရဲ့ဆင်းမင်ကြောင်တွေကိုဝင့်ကြွားစာပြတ်တလာကြတာလဲခစ်စားလာသလိုဆင်းမင်ကြောင်ကိုအမှုပညာသဘောနဲ့ထိုးလာကြတာတွေလည်းပိုတိုးလာပါတယ်ခစ်အဆက်ဆက်ရင်ကျင်းမှုမျိုးစုံကနှစ်ပေါင်းထောင်နဲ့ချီဆောင်ရွက်လာတဲ့ဆင်းမင်ကြောင်သမိုင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Los Angeles ကသဘာဝသမိုင်းပြတိုက်မှာပြကန်းဖွင့်ထားပါတယ်ကိုတိုင်သတင်းယူခဲ့တဲ့ VOA သတင်းတောက် Alice Bailey ပေးပို့တဲ့ဆောင်းပါးကိုမအီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်
ချူဝီကတနာကဆင်းမင်ကြောင်အတက်ပညာနဲ့အတက်မွေးဝမ်းကြောင်ပြလာတာ$20ဖြစ်ပါတယ်ဆေးမင်ကြောင်သမိုင်းပြတိုက်မှာသူ့လက်ရာကိုပြတာဖို့တောင်းဆိုလာတဲ့အခါမှာတော့ဆေးမင်ကြောင်ရဲ့အပေါ်ထားတဲ့သဘောထားအကောင်းဘက်ရောက်လာပြီလို့သူတတိထားမိလာပါတယ
် I first started to tell it was still looked as a you know as a bad
ကျွန်တော်စပြီးဒီလုပ်ငန်းကိုလုပ်တော့ကဆေးမင်ကြောင်တွေအပေါ်အ
အစိုးမြင်ကြတာတွေရှိနေတော့ဖြစ်ပေမဲ့ကျွန်တော်ကတော့အမှုပညာတရအနေနဲ့အမြဲသဘောထားခဲ့တာပါ။ဂုံရှိတဲ့ပြားလိုက်မှာကျွန်တော်လက်ရပြသထားနိုင်တာအိမ်မက်လိုပါပဲ
။အာရှတိုက်အာဖရိကတိုက်နဲ့အမေရိကတိုက်တွေကဆေးမြင်ကြောင်လက်ရမျိုးစုံကိုပြသထားပါတယ်။ဆေးမြင်ကြောင်တွေရဲ့သမိုင်းနဲ့ပတ်သက်ပြီးတော့ Los Angeles ခရိုင်တဘာဝသမိုင်းပြတိုက်က Gretchen Baker ကပြောပါတယ
် impulse and practice there's lots of reasons that people
ကဘာတဝန်းကနိုင်ငံတွေအကုန်လုံးလိုလိုနှစ်ထောင်ပေါင်းများစွာယဉ်ကျေးမှုတွေအဆက်ဆက်ကျင့်သုံးလာတဲ့ထုံတမ်းလေးဖြစ်ပါတယ်သမိုင်းတလျှောက်ရောအခုခေတ်မှာရောဆေးမြင်ကြောင်ကိုရည်ရွယ်ချက်မျိုးစုံနဲ့ထိုးကြပါတယ်ဘဝကိုဖြတ်သန်းရင်ကို့အတွက်အရေးကြီးတဲ့အခိုင်အတန့်ကိုမှတ်ထားနိုင်ဖို့အတွက်လည်းထိုးကြပါတယ်
အာဖရိကတိုက်ကွန်ဂိုနိုင်ငံကစပြီးတော့ထိုင်းနိုင်ငံအထိဒီလိုအသားနာကျင်စေတဲ့ဆေးမြင်ကြောင်ထိုးရတဲ့အကြောင်းရင်းတွေနဲ့ပတ်သက်တဲ့ဥပမာတွေကိုဒီပြခန်းမှာပြသထားပါ
တယ
်။ယုံကြည်သက်ဝင်ရာဘာသာရေးအရဆေးမြင်ကြောင်ထိုးကြသလိုအကာအကွယ်ပေးတဲ့အစွမ်းရှိတယ်လို့တချို့ယဉ်ကျေးမှုတွေကယုံကြည်တဲ့အတွက်လည်းထိုးကြပါတယ်
။ကွန်ပျူတာအထိမှဒါမှမဟုတ်အဖြစ်ပေးတဲ့အမှတ်သားအနေနဲ့လည်းဆေးမြင်ကြောင်ထိုးကြတဲ့အကြောင်းပြည်ထောင်နိုင်ငံကပြတဲ့တခုရဲ့တာဝန်ခံ Stephen Martin ကပြောပါတယ်
The main use of tattooing was to mark
အပြည့်ကျူးလူတွေဖြစ်လူတွေသိအောင်ဆေးမြင်ကြောင်ကိုအမှတ်သားဖြစ်နဲ့ထိုးပြတဲ့အလေးထားလည်းရှိပါတယ်ရှေးဥစွဲအယူဆအရဆေးမြင်ကြောင်ဆိုတာကိုယ်တိုင်ဘယ်အချိန်မှာဘယ်ပုံထိုးခြင်းလဲဆိုပြီးရွေးချယ်ရတာမဟုတ်ပါဘူးဒီအချိန်မှာဒါကိုထိုးရမယ်ဆိုပြီးကော့မီသားစုအတိုင်းဝိုင်းကဆုံးဖြတ်ပေးရတာပ
ါဒီပြခန်းမှာဆေးမြင်ကြောင်တမိုင်းအပြင်Los Angeles မြို့ကရောင်စုံဆေးမြင်ကြောင်အကြောင်းတွေကိုလည်းပြသထားသလိုလာကြည့်တဲ့သူတွေကိုယ်တိုင်လည်းဆေးမြင်ကြောင်ထိုးသွားလို့ရပါတယ်။ LA ရဲ့ခေတ်သစ်ဆေးမြင်ကြောင်တွေအပြင်တမိုင်းကြောင်ကိုလည်းပြသထားတဲ့အကြောင်း Gretchen Baker ကပြောပါတယ်။ LA မြို့ရဲ့အထင်ကြီးကန်းကြီးက The Bike ဆိုတဲ့နေရာကတော့ဆေးမြင်ကြောင်တမိုင်းအစောပိုင်းတည်းကအရေးပါတဲ့နေရာဖြစ်ပါတယ
်။ And they were kind of exchanging touching
အရှတိုက်ကပြန်လာတဲ့သင်္ဘောသားတွေအရှမှာသူတို့ထိုးလာတဲ့ဆေးမြင်ကြောင်တွေဖလှယ်တဲ့နေရာလိုဖြစ်လာပါတယ်။
အမဲနဲ့မိကိုရောင်ဆေးမြင်ကြောင်စတိုင်ကဆိုလို့ရှိရင်လက်ဒီနွယ်ဘွားတွေများတဲ့ LA အရှေ့ပိုင်းကစတာဖြစ်ပြီးတော့ကင်တနာသဘောတွေ့တဲ့စတိုင်လေးဖြစ်ပါတယ်။သူ့ဥပညာကိုကဘာမှာချပြခြင်းနဲ့ကင်တနာရဲ့လက်ရာကိုအခုပြသလိုက်နိုင်ပြီဖြစ်ပါတယ်ရှင်
။မိုက်သက်စင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ထိုက်ပြောပြပေးပါမယ်ရှင
်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်နိုင်ခြေကတော့နေ့စဉ်တိုးလာနေတယ်လို့အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပါတယ်။မဖြစ်နိုင်တဲ့အဆုံးလက်နက်ကင်ပြိပခအဖြစ်ဒီပြဿနာကိုကင်တွဲဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိပါတယ်။ဒါပေမဲ့ဒါကပြိုင်ပွဲတစ်ခုပါသူကနှီးတထက်နှီးလာနေပြီးအချင်းကတိတ်မကြံတော့ဘူးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကိုရှင်းညွှန်းပြီးပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတဝှမ်းရွှေ့ပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးပါဝင်တော့မှာမဟုတ်တဲ့အကြောင်းကုလသမဂ္ဂကိုအကြောင်းကြားလိုက်ပြီးဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂရဲ့အထွေထွေညီလာခံကနေ2016ခုနှစ်မှာမဖြစ်မနေလိုက်နာရန်မလိုတဲ့နိုင်ငံရေးကြီးညာချက်တရက်ကိုတညီတညွတ်တည်းချမှတ်ခဲ့ကြတာပါဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာနယူးယောက်ကြီးညာချက်အရဒုက္ခသည်တွေရဲ့အခွင့်အရေးကိုအတိအမှတ်ပြုပြီးဒီလူတွေကိုပြန်လည်နေရာချထားရေးပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်ရရေးအတွက်ဂရီးကဝတ်ပြုထားတာဖြစ်ပါတယ်အခုတော့ဒီကြီးညာချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့သမ္မတဒါဝင်အလွှဲပြောင်းကာလအတွင်းအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းရဲ့လုပ်ရက်တွေဟာဥပဒေနဲ့ညီညွတ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီးဖလင်းကဒုတိယသမ္မတနောက် FBI ကိုလိမ်ညာခဲ့တဲ့အတွေ့အကြုံသာဖေရှားပစ်ခဲ့တာလို့သမ္မတထရန့်ကပြောဆိုတာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရေမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elson Dos ဖြစ်ပါတယ်ကျွန်မရှာဖုံပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VO American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.